မင်္ဂလာပါရှင် RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဂျူလိုင်မျိုးပါရှင်။အခုပထမဆုံးတင်ပြပေးမယ့်စာကတော့မွန်ပြည်နယ်ကပါ။နာမည်မဖော်ပြစေချင်ပါဘူးဆိုပြီးတော့ပေးပို့လာတဲ့စာထဲမှာတော့မင်္ဂလာပါ RFA ကျွန်တော်ကမွန်ပြည်နယ်ကြိုင်မယောမျိုးကပါ။ကျွန်တော်တို့မျိုးရဲ့ရွာတရွာဖြစ်တဲ့ပိန်နွယ်ကုန်းကျေးရွာဘုံကြီးကျောင်းတစ်ကျောင်းမှာ COVID-19 ကာကွယ်ဆေးထိုးပေးနေပါရစေ။ထိုးပေးနေတဲ့သူတွေကကျန်းမာရေးဝန်ထမ်းတွေမဟုတ်ဘဲရွာကတာမန်လူတွေပါတဲ့။ဆေးထိုးဖို့သွားတဲ့သူတွေကိုသွေးပေါင်လည်းမချိန်ဘူးအဖျားလည်းမတိုင်းဘူးကျန်းမာရေးစစ်ဆေးတာလည်းဘာမှမရှိပါဘူးတဲ့တချို့သူတွေဆိုရင်ဆေးထိုးပြီးလို့ပြန်လာပြီးရင်မကျန်းမာမှာဖြစ်နေတာရက်အတော်ကြာပါပဲအန်ဒီရဲများလွန်းလို့ပါတဲ့နောက်တစ်ခုကတော့ကြိုင်မယောမော်လမြိုင်သွားတဲ့လမ်းက6မိုင်ဆိုတဲ့နေရာလေးမှာစစ်ဆေးရေးဂိတ်ချထားပါတယ်အဲ့ဒီဂိတ်ကစစ်သားနဲ့ရဲတွေကပြည်သူလူထုတွေကိုမတရားအနိုင်ကျင့်နေပါတယ်တဲ့ကားနဲ့ဆိုင်ကယ်တွေကိုရက်ခိုင်းပြီးတော့ငွေတွေတောင်းနေပါတယ်မပေးနိုင်ရင်ဆိုင်ကယ်တွေကားတွေကိုမတရားသိမ်းနေပါတယ်တဲ့ဘသူကိုတိုင်လို့တိုင်ရမှမသိလို့ပါ RFA အနေနဲ့သက်ဆိုင်သူတွေသိအောင်ပြောပေးပါလို့မြစ်တာရက်ခံပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 232-235-4218 ကိုဆက်သွယ်နိုင်ပါတယ်
ခုဆက်ပြီးလျှက်စစ်မီတာကနဲ့ပတ်သက်တာကိုတိုင်ကြားခြင်းလို့ပါဆိုပြီးတော့ RFA ကိုစာရေးလာသူကတော့ရန်ကင်းမှာနေထိုင်သူတူပါရန်ကင်းမြို့နယ်9ရပ်ကွက်အနောက်ရန်ကင်းရွှေအုံးပင်အေရာထဲမှာ EPC ကဝန်ထမ်းတွေနဲ့အရက်ဝက်လူတွေလော့စပီကာနဲ့လာပြီးတော့မီတာကမပေးတဲ့အိမ်တွေကိုမီတာကပေးဖို့လာပြီးချင်းချောက်သွားပါတယ်တဲ့ရန်ကင်းကအိမ်တော်တော်များများကိုလည်းမီတာ unit တွေပို့ရေးထားပါတယ်သူတို့ပို့ရေးတာကိုသွားတိုင်တော့ဟိုလူလွဲချဒီလူလွဲချနဲ့နောက်ဆုံးကြတော့အဲ့ဒီပိုရေးထားတဲ့ unit တိုင်းသူတို့ကိုကြောက်ပြီးစောင်းလိုက်ကြရပါတယ်။ရန်ကင်းမှာကပင်စင်စားသက်ကြီးရွယ်အိုတွေများပါတယ်။မီတာကတွေကသူတို့ရတဲ့ပင်စင်နဲ့မလောက်ပါဘူး။မဆောင်ရင်လည်းအိမ်ပေါ်တက်ဆွဲမှကြောက်နေရပါတယ်တဲ့။ဟိုတလောကအနောက်ရန်ကင်းဗဟိုဗန်နားမှာရဲတွေနဲ့ EPC ဝန်ထမ်းတွေမီတာကလာကောက်တယ်လို့ပြောပါတယ်။အခုဆို EPC ကတော်တော်ဆိုးလာပါတယ်။ကျွန်တော်တို့ဘဝကမီတာမဆောင်ရင်လည်းပြဿနာဆောင်ရင်လဲလူမိုက်အားပေးအခက်တွေ့နေပါတယ်တဲ့ကျွန်တော်နာမည်နဲ့ဖုန်းနံပါတ်ကိုကျေးဇူးပြု၍မဖော်ပြစေလိုပါဆိုပြီးတော့ရင်ဖွင့်ရေးသားလာတာပါရှင
် RFA ကိုစာရေးပြီးပေးပို့ခြင်းလည်းဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
အခုနောက်ဆုံးတင်ပြပေးမယ့်စာကတော့အမည်မဖော်လိုတဲ့ပြည်ပရောက်ချင်းတိုင်းရင်းသားတအုပ်ပေးပို့လာတဲ့စာပါမင်္ဂလာပါ RFA ကျွန်တော်ကချင်းတိုင်းသားတစ်ယောက်ပါလက်ရှိမှာ American ပြည်ထောင်စု Indiana ပြည်နယ် Indiana Police မှာနေပါတယ်ကျွန်တော်ရဲ့ခံစားချက်လေးကိုဖွင့်ပြောခြင်းလို့ RFA ပေးစာပြန်စာကိုစာပို့ဖြစ်တာပါကျွန်တော်တို့ချင်းပြည်နယ်မှာစစ်ပွဲနဲ့ကင်းဝေးပြီးစစ်မဖြစ်တာအတော်ကြာခဲ့ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတဝန်းနဲ့ချင်းပြည်နယ်တွေမှာစစ်မီးထလောင်တယ်လို့ဖြစ်နေပါပြီအစိုးဆုံးကကျွန်တော်တို့တောင်ပိုင်းချင်းတွေမှာလမ်းပန်းဆက်သွယ်ရေးလည်းမကောင်းတော့ပိုခံစားရပါတယ်ဖုန်းလိုင်းကလည်းဖြတ်တောက်ခံထားရတော့ကျွန်တော်မိဘတွေနဲ့လည်းအဆက်အသွယ်ပြတ်နေပါပြီတဲ့မြန်မာနိုင်ငံမှာနေတိုင်းလူတွေတည်နေရတယ်အပြစ်မဲ့ပြည်သူတွေဘေးဒုက္ခနဲ့ကြုံနေရပါတယ်ဒီလိုအဝေးကနေပဲကြည့်နေရတဲ့အချိန်မှာအသက်ရှူရက်မတက်ထက်တူဝမ်းနဲ့ခံစားမိပါတယ်မြန်မာပြည်မှာနေထိုင်ကြတဲ့ပြည်သူတွေအားလုံးအားတင်းထားကြပါလို့ RFA ကနေတဆင့်အားပေးစကားပြောချင်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရနာပါရစေRFA ရဲ့ပေးစာပြန်စာကန်တာကိုစာရိုက်ဆက်သွယ်ပေးပို့ခြင်းရတော့ဒီပေးပို့ခြင်းတဲ့အကြောင်းအရာအချက်အလက်တွေကို RFA Burmese ရဲ့ Facebook Messenger ကနေပေးပို့လို့ရပါတယ်ရှင်။ဒါမှမဟုတ်ရလဲ rfa.burmese@gmail.com ကဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 232-235-4218 ကဖြစ်ဖြစ်ဆက်သွယ်ပေးပို့နိုင်ပါတယ်ရှင်။ RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုတင်ပြပေးအောင်မှာမို့စောင့်မျှော်ရှုစားပါအောင်ရှင်။